သမဏအာနာလွှဲပြောင်းရေးနဲ့ဆိုရတဲ့ရလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဒီကနေ့တနင်္ဂနွေနေ့မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုအလုံးမှုဆောင်နေပြည်တော်ကပါတီဥက္ကဋ္ဌတော်ဆန်းစုကြည်ရဲ့နှင်းစီဆိုင်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။သမဏလွှဲပြောင်းရေးလုပ်ငန်းစဉ်ကိုလွှတ်တော်မှာလုပ်မှာဖြစ်တယ်လို့ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးညာဝ ပြည်သူလွတ်တော်မှာလုပ်မယ်ဒါတခုနောက်တမရကိစ္စတွေဘာတွေဒါနပတ်သက်ပြီးကျွန်တော်ပြောပြဘာမှမပေါ့
လက်ရှိဦးသိန်းစင်အစိုးရဘက်ကတမရအလွှဲအပြောင်းကိုတမရအင်တော်မှာပြုလုပ်ဖို့ဆန္ဒရှိနေတာဖြစ်ပေမဲ့နောက်ဆုံးမှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့အဆိုပြုချက်အတိုင်းလွတ်တော်မှာကျင်းပမှာဖြစ်ပါတယ်အစိုးရတဲ့အနေနဲ့ဆောင်ရွက်မဲ့ကိစ္စတွေကိုလည်းဒီကနေ့ဆွေးနွေးခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်နေအိမ်မှာ၄နိုင်ကျော်ကြာအစည်းအဝေးပြီးပါတီပြောခွင့်ရဦးညံဝင်းကပြောပါတယ်အစိုးရအဖွဲ့အမည်ချင်းကိုဒီကနေ့ပါတီဗဟိုအလုံးမှုဆောင်အစည်းအဝေးပြီးမှကြေညာနိုင်မယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ပါတီထိပ်တန်းပုဂ္ဂိုလ်တို့ကပြောဆိုထားပေမဲ့ဒုသမရအမည်ချင်းရောအစိုးရအဖွဲ့တဲ့အမည်ချင်းကိုပါပါတီဘက်ကထုတ်ပြန်ခြင်းမရှိသေးပါဘူးအခုမလကုံမှာတက်တန်းကုံဆုံးတော့မဲ့လက်ရှိအစိုးရကရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ဖွဲ့စည်းမဲ့အစိုးရတစ်ကိုအာဏာလွှဲပြောင်းပေးဖို့သတင်းသုံးပတ်ပဲလိုတော့တဲ့အချိန်မှာနေပြည်တော်ကဒေါက်ဆန်းစုကြည်ရဲ့နေအိမ်မှာပါတီခေါင်းဆောင်မှအစည်းအဝေးတွေဒီအပိုင်းအတွင်းခက်ဆိတ်ဆိတ်ထွက်ပေါ်လာနေတာလည်းဖြစ်ပါတယ်စနေနေ့တုန်းကလည်းပါတီရဲ့စီးပွားရေးကော်မတီအဖွဲ့ဝင်တွေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ပါတီဗဟိုအလုံးမှုဆောင်တချို့အစိုးရတစ်လက်ထက်ဆောင်ရွက်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်